ကနေ့မြို့သားဒီမိုကရေစီအဖွဲ့ချုပ်မှလူမှုရေးလုပ်ငန်းတွေတက်တက်ကြွကြွပါဝင်ဆောင်ရွက်နေတဲ့မဖြစ်ဖြစ်တင်းကိုဘယ်လိုအကြောင်းအရာတွေကများအခုလိုလှုပ်ရှားနိုင်အောင်တိုက်တွန်းလှုံ့ဆော်နိုင်ခဲ့ပါသလဲ
။ဖြစ်ပတ်စစ်ရေးတော်ဝင်ဖြစ်လာတဲ့အခါမှာကိုဟုံးမော်အပါဝင်ကျောင်းသားတွေအသက်ခံရတယ်ဆိုတော့ကျွန်တော်ကြားရတယ်။ကျွန်တော်တို့ဒီရက်ွက်ထင်းရလူတွေရောတော်တော်များများကအရန်ကိုစိတ်ဝင်စားသွားတယ်ဒီတဲ့နဲ့ပတ်သက်ပြီးရောအဲ့နေရဆိုလို့ရှိရင်ဒီစစ်အာဏာရှင်မဆောက်လောက်အစိုးရကိုအားလုံးကဆန့်ကျင်ဆန္ဒပြခဲ့တဲ့မြင်ကွင်းကိုလည်းမြင်ခဲ့ရတယ်။တော်တော်ကြီးကိုကျွန်တော်တအံ့တော်ဖြစ်ခဲ့ရတယ်။နောက်ချင်းလေးလုံးညမှာပဲကျွန်တော်တို့မျက်စိအရှိမှတင်ကိုကျောင်းသားတွေအသက်ခံရတာတွေနောက်ပြီးတော့အရိုင်းနှက်ခံရတာတွေသူတို့ထိခိုက်ခဲ့ရတာတွေမြင်ခဲ့ရတယ်။ကျွန်တော်ဆန္ဒပြတဲ့အချိန်မှာပဲသူတို့ရိုင်းနှက်တာတွေကြုံခဲ့ရတဲ့အခါကျတော့အဲ့ဒီအချိန်တွေကနေစပြီးတော့ဒီမဆာလအစက်အနာရှင်ပေါ့နော်။ကျွန်တော်တော်တော်ကြီးကိုဒီစနစ်ရှိနေလို့ငါတို့ကျောင်းသားတွေဒီလိုခံခဲ့ရတယ်။အဲ့ဒီတော့မခံချင်စိတ်ပေါ့။ဒေါသတွေဖြစ်ပြီးတော့အဲ့ဒီအချိန်ကနေစပြီးတော့ကျွန်တော်တို့ဒီနိုင်ငံရေးအဲ့ကိုရောက်လာခဲ့ပြီးမဲ့ဒီကျွန်တော်60ခုနဲ့ကျတော့ NLD ပါတီကိုကျွန်တော်တို့ဝင်ရောက်ပြီးတော့ NLD ပါတီရဲ့စီယုံရေးလုပ်ငန်းတွေဒီပေါ့အဲ့လိုပါဝင်ခဲ့ရတာပါ။
88ရေးခင်းမှာမဖြစ်ဖြစ်တင်စိတ်ပါဝင်စားလာအောင်တွန်းအားပေးခဲ့သူတူရှိပါသေးတယ်။အဲ့ဒါကသူ့ရဲ့ဖခင်ပါ။နိုင်ငံရေးမှာစိတ်အားထက်သန်လို့နဲ့ဖခင်ဖြစ်သူကြောင့်မဖြစ်ဖြစ်တင်ဟာလူမှုရေးလုပ်ငန်းတွေနဲ့လင်းလင်းမြန်မြန်ပဲနှီးစက်လာခဲ့ပါတယ်။
အဖေကဝန်ထမ်းတယောက်တာဖြစ်ပေမဲ့ဒီနိုင်ငံကြီးကိုအရင်သိဝင်လာတဲ့အခါကျတော့ဒီ anti chance ဟောပြောပွဲတွေဆိုလို့ရှိရင်အများတန်းခေါ်ရတယ်ကျွန်တော်တို့အများတန်းပါပါသွားတယ်အဖေနဲ့တူလေနောက်ပြီးတော့ဒီဆန္ဒပြပွဲကြီးလည်းအဖေကအနေတိုင်းလိုက်တယ်သူကအရှေ့ကနေဦးဆောင်ပြီးလုပ်ခဲ့တယ်နောက်တစ်ခုကအိမ်မှာလည်းရက်ွက်ထဲမှာရှိနေတဲ့သိဝင်စားတဲ့အဖေရဲ့တငယ်ချင်းတွေလည်းအများတန်းဆွေးနွေးပွဲတွေနောက်ပြီးအဲ့တုန်းကတော့ဒီအတလဲထာမကြီးအများကြီးမရှိဘူး all in ရလို့လို့ဟာမျိုးတွေအဲ့တုန်းကရှိတယ်အဲ့လိုမျိုးတွေအများတန်းဖွင့်တယ်အဲ့ဒါကြီးဆွေးနွေးကြတယ်အဲ့ဒါကြီးနဲ့တော့ကိုကတစ်ချောင်းလုံးရင်းနှီးလာခဲ့ရတာပေါ့နော်ဒီကတော့အဖေပေါ့
2009ခုနှစ်မှာဒေါအောင်ဆန်းစုကြည်ရဲ့ရွေးကောက်ပွဲခရီးစဉ်နဲ့လိုက်ပါသွားရင်ပထမဦးဆုံးအကြိမ်သူအဖမ်းခံခဲ့ရပါတယ်ထောင်ကလွတ်လာပြီးတဲ့နောက်ဒေါအောင်ဆန်းစုကြည်ရဲ့တာဝန်ပေးမှုနဲ့ HIV AIDS ပညာပေးရေးလုပ်ငန်းတွေမှာသူပါဝင်ဆောင်ရွက်ခဲ့ပါတယ်
ဆိုတော့အဲ့ဒီအချိန်မှာအဖမ်းခံခဲ့ရတယ်လေးလားကျော်တော့ကြာခဲ့တယ်အဲ့ဒီအချိန်တော့ဒေါက်တာစုကြည်ဒီမန္တလေးခရီးစဉ်ကိုကျွန်တော်တို့လိုက်ပို့တာလေဒါကျွန်တော်တို့ဘာပြစ်မှုမှကျူးလွန်တာမဟုတ်ဘူးအဲ့ဒီတော့ဒီထောင်နေကြတယ်အဖမ်းခံရတယ်ဆိုတော့ကိုယ်နဲ့အများကြီးကိုစိန်နေတဲ့သဘောမျိုးရှိတာပေါ့နော်ဒီတောင်းကနေပြီးသွားတဲ့အချိန်ဆိုတော့အဲ့ဒီအချိန်မှာဘာတိလာလဲဆိုတော့မြန်မာပြည်မှာရှိနေတဲ့လူတွေအားလုံးကပြစ်မှုကျူးလွန်သည်ဖြစ်စေမကျူးလွန်သည်ဖြစ်စေသူတို့လောက်ချင်တယ်လို့လုံနေတာပဲဆိုတဲ့ဟာမျိုးပေါ့နော်နောက်ပြီးတော့လည်းမတရားမှုတွေကိုလည်းထောင်ထဲရောက်တော့အများကြီးကြားသိခဲ့ရတယ်။အင်းစိန်ဆောင်ကကြက်ထွက်ပြီးတဲ့နောက်မှာတော့ဒီမအနေနဲ့အုံပြတ်ချက်ချလိုက်တယ်။ဒီ NLD ပါတီမှာပဲနေတိုင်းပေါ့နော်အရင်ပြေဆောင်ရွက်ခဲ့ပါတယ်။အဲ့ဒီမှာကျွန်မနှုတ်နဲ့ကိစ္စတွေလူငယ်တာဝန်ခံတင်တယ်ဆောင်ရွက်ခဲ့တယ်။အဲ့ဒီအချိန်မှာပဲဒီလူငယ်ရေးတာဝန်ခံထောင်ဆန်းစုကြည်ရဲ့တာဝန်ပေးတာပေါ့နော်။ဒီကျွန်တော်လူငယ်19ကို UNDP မှာဒီ HIV/AIDS နဲ့ပတ်သက်ပြီးတော့ကျွန်မတို့တန်းပေးခဲ့တယ်။အဓိကလောက်ကင်ဆောင်ရွက်ဖို့ကတော့ကျွန်တော်ပညာပေးမှုအပိုင်းပေါ့နော်ဒီတနန်းတက်စီရဲ့နောက်မှာလဲကျွန်တော်လူငယ်တွေအားလုံးဟာစုပေါင်းပြီးတော့ကျွန်တော်တို့ရုံးမှာအဆိုင်အရင်ကျန်ဆက်ရှင်တစ်ခုကိုဖွင့်လှစ်ပေးခဲ့ပါတယ်ဒေါက်တာစုကြည်ဦးဆောင်ပြီးတော့
ထောင်ထဲမှာနေခဲ့ရတဲ့အချိန်ကခါးတီးတဲ့အတွေ့အကြုံတွေကိုလည်းမဖြစ်ဖြစ်တင်းတယောက်ဘယ်တော့မှမေ့နိုင်မှာမဟုတ်ပါဘူး
ထောင်ထဲမှာကျွန်တော်လေးလလောက်နေခဲ့ရတယ်ပေါ့နော်ကျွန်တော်တို့အဲ့ဒီလေးလအတွင်းမှာအဲ့ကကျွန်တော်တို့ဒီမှာတိတန့်ထောင်ပတ်မှာထားရတယ်ပေါ့နော်ရှားနိုင်ငံကြီးအရှင်းသားတွေလိုပါပဲအဲရေချိုးချိန်ဆိုလည်းသူတို့သတ်မှတ်တယ်မနက်10မိနစ်ဆို10မိနစ်နေ့လယ်ဆိုလို့ရှိရင်10မိနစ်ပေါ့အဲ့လိုချိန်မဲ့ကျွန်တော်အပြင်ထွက်ခွင့်ရခဲ့တယ်ကျွန်တော်လမ်းလျှောက်ခွင့်လည်းမရခဲ့ဘူးဒီလိုမိုးရင်းကာလကြီးကျွန်တော်တို့လျှောက်သွားတဲ့အခါကျတော့အကောင်လုံးအဝတ်စားတွေကညစ်ပတ်ပြီးတော့နံစောနေတယ်အဲ့မှာရေချိုးမယ်ဆိုလို့ရှိရင်ကိုယ်ဝတ်စားကိုလျှော်ပြီးတော့အဲအင်းကိုလျှော်တဲ့နေ့တိုင်းအလုံးကြီးမလျှော်ရဘူးပေါ့နော်အဲ့လိုပုံစံမျိုးတွေနေခဲ့ရတဲ့ကောင်းတော့လေဟိုမိသားစုနဲ့လည်းတယောက်မှအဆက်အသွယ်မရဘူးလေးလတိတိလုံးလုံးနောက်ပိုင်းခက်လာကန်ဒီ15ရက်တလအဲ့လောက်အလိုလောက်မှာပဲမိသားစုတွေကလည်းကိုယ့်ရဲ့သားသမီးတွေဒီအင်းစိတ်မှရှိပါလားအဲကိုယ်ကလည်းမိဘတွေစီစာရေးပေးဟိုင်းနဲ့ခွင့်ရရခဲ့တာအဲ့ဒီအချိန်တွေမှာတော့တို့အားလုံးကတို့အဆက်အသွယ်မပေးမချင်းပါတော့အဝင်စားတစ်စုံနဲ့ဟိုပြင်ပြရတယ်ပြီးတော့မှတို့အိမ်ကနေပြီးတော့တယောက်ကိုတစ်စုံလောက်စီပေါ့နော်တို့ယူပေးတယ်အဲ့တော့ပြီးတော့အခုလိုမျိုးခြေနှောင်းလေးပါနေရတယ်ကျွန်တော်တို့မရဘူးဆင်ကိတ်ထဲမှာဒီလိုပဲနေရတယ်အစိုးဆုံးကတော့တခန့်နဲ့တခန့်တော့စကားပြောခွင့်မရဘူးအဲ့အဲ့ဒီမှာစားတော့အခက်ခဲစက်မကြီးအခက်ခဲတို့အများကြီးကြုံနေရတယ်တချို့ဆိုလို့ရှိရင်ရောဂါတွေသာတက်တဲလာတယ်စေဝါမရှိဘူးစေဝါမရှိတဲ့အခါကျတော့ဒီလိုပဲ ကျွန်တော်ညင်ပြီးတော့ခံခဲ့ရတာတွေလည်းရှိတယ်အားလုံးအယောက်30ကျော်ပေါ့တချို့နေရလာတဲ့လူတွေဆိုလို့ရှိရင်လေးလားဆိုတော့ဒီမိသားစုနဲ့အဆက်အသွယ်မရဘူးနေရတဲ့ခါကျတော့ကျွန်တော်တို့အားလုံးပဲအဆက်အသွယ်ရတဲ့လူတွေနဲ့စုပေါင်းပြီးတော့မရှိရှိရလေးတွေဒီလိုပဲထောင်ကပေးတဲ့ထောင်စာပဲပေါ့နော်အဲ့ဒါကိုပဲအကုန်လုံးမရှိသူရှိသူစားတော့ပြနေခဲ့ရတာ
HIV AIDS ပညာပေးရေးလုပ်ငန်းတွေကိုဆောင်ရွက်ရင်းဝေဒနာရှင်တွေအတွက်စိတ်ပိုင်းဆိုင်ရာနဲ့ရုပ်ပိုင်းဆိုင်ရာအကူအညီပေးရေးလုပ်ငန်းတွေကိုပါသူစိတ်ဝင်စားလာမိတယ်လို့ဆိုပါတယ်
တနင်္ဂနွေခဲ့တဲ့အချိန်အဲ့ဒီ2002ခုနှစ်တုန်းကဆိုလို့ရှိရင်တချို့လူနာတွေကကျမတို့ဒီ NLD ကနေပြီးဒီ session ဖွင့်လိုက်တယ်ဆိုတာနဲ့ပဲသူတို့အတွက်ဘာများအကူအညီရမလဲပေါ့သူတို့အခက်ခဲတွေဘယ်လိုများဖြေရှင်းပေးနိုင်မလဲဆိုတဲ့ရည်ရွယ်ချက်နဲ့သူတို့လာရောက်ပြီးဆက်သွယ်ခဲ့တယ်အဲ့လိုဆက်သွယ်တဲ့အချိန်မှာကျမတို့အနေနဲ့ကအဓိကလောက်တာကပညာပေးမှုအပိုင်းဒါပေမဲ့ကျမတို့တွေ့လာခဲ့ရတာလူနာတွေကျမတို့အမှန်တိုင်းပြောမယ်ရောဂါကူးစက်မှုအပိုင်းဆိုတဲ့နားမလည်ဘူးပေါ့နော်ဒါပေမဲ့ကျမတို့သူတို့နှစ်တိုင်ဆွေးနွေးပညာပေးတာမျိုးတွေနောက်ပြီးတော့သူတို့ရဲ့စေဝါကူးစက်မှုအပိုင်းတွေရရှိဖို့အတွက်ဆိုပြီးတော့ကျမတို့လိုက်လံပြီးကြိုးပမ်းဆောင်ရွက်ခဲ့တယ်။အဲလူနာတွေကမိသားစုအတွင်းမှတောင်မှသူတို့ပြောရတဲ့တတိမရှိကြဘူး။ကျမတို့ကရောဂါဝေဒနာတွေနဲ့အတူတူနေပြီးတော့ဒီမိသားစုတွေမှာအဆင်ပြေအောင်နေအဲ့ဒါကဘလို့ကြောင့်လဲဆိုလို့ရှိရင်အဲ့အချိန်တုန်းကရောဂါဝေဒနာခံစားနေရတယ်ဆိုတဲ့လူငယ်တွေကပြောမယ်ဆိုကျွန်တော်တို့ကတတ်တူကျဲလူတွေပဲအခုကညီကိုမောင်မလို့ကိုယ့်ရဲ့တငယ်ချင်းတွေလို့အဲ့လိုအရွယ်တွေမှာဖြစ်နေတဲ့အခါကျတော့ဒီရောဂါဝေဒနာရှိခဲ့လို့တော်တော်များများဒီ ARV C တို့ဘာလို့မရရှိတဲ့အခါကျတော့အဲရှင်မကျွန်တော်တို့ကိုယ်တိုင်လည်းမသိဘူးလူသားတွေဆိုရင်တော့ဝေးတာပေါ့နော်အဲ့တော့သူတို့တွေကနားရောက်ဆက်သွယ်တယ်ဆိုတော့လည်းစိတ်ဝါအတွက်နဲ့နားရောက်ဆက်သွယ်တာမဟုတ်ဘူးသူတို့မှဖွင့်ပြောချင်တယ်သူတို့ရဲ့ခံစားချက်တွေကိုဖွင့်ပြောချင်တယ်သူတို့မိသားစုကိုမပြောရဲဘူးနောက်ပြီးပတ်ဝန်းကျင်တိမှာအရန်စိုးရိမ်နေတယ်နောက်စိတ်ရုံစိတ်ခန့်တွေအရန်ကိုကြောက်နေတယ်ကျမတို့ပညာပေးနေပြီမဲ့လည်းလူငယ်တွေအကုန်လုံးကဒီစိတ်ဝါမရရှိတဲ့အခါကျရင်တစ်ဖြုတ်ဖြုတ်နဲ့အကုန်လုံးကတိတ်ဆုံးကုန်ကြတယ်အဲ့မှာကျမတို့အနေနဲ့ကိစ္စမဖြစ်မနေဒါနှုတ်ရတော့မယ်ဒါကလူမှုရေးကိစ္စတသက်မဟုတ်တော့ဘူးကျမတို့တိုင်းပြည်အတွက်အရေးကြီးတဲ့ကိစ္စတစ်ခုဖြစ်နေပြီဆိုပြီးတော့ကျွန်တော်လူငယ်တွေအကုန်လုံးကတိုင်ပင်ပြီးတော့ဆက်ပြီးလုပ်ကိုင်ဆောင်ရွက်ဖြစ်ခဲ့တာ
ပါ HIV AIDS ရောဂါကြောင့်ကူးစက်ပြန့်ပွားသူနဲ့သေဆုံးသူဦးရေတနိုင်ငံလုံးအတိုင်းအတာအနေနဲ့ရုံနေကြဆင်းသွားအောင်တက်နိုင်တဲ့ဘက်ကသူဆက်ဆန်းတမန်ဆက်ပြီးလှုပ်ဆောင်သွားမှာဖြစ်တဲ့အကြောင်းမဖြစ်ဖြစ်တင်းကပြောခဲ့ပါတယ်ရှင်